ကျမ၏ဝန်ကြီးဌာနကဒီနေ့စက်တင်ဘာလ15ရက်ည7နာရီထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်တပ်ခွဲဆက်တမ်းမှုပေါင်း 24,364 ခုကိုစစ်ဆေးခဲ့ရမှာကြောကကူးဆက်ထားသူ 2,424 ယောက်ရှိခဲ့ပြီးသေဆုံးသူက91ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်တရားဝင်ထုတ်ပြန်ကြရာသေဆုံးသူ100အောက်ရော့ကျလာတာရဲ့တော့ရှိလာပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်နေ့ငယ်နဲ့နှိုင်းရှင်လိုက်ရင်ဒီနေ့မှာ90ကျော်အထိပြန်တက်လာခဲ့တာပါ။ကျမရေလုံသားတွေနဲ့ပရိသတ်ကူညီသူတွေကတော့ကိုဗစ်တတိယလှိုင်းအတွင်းအမှန်တကယ်သိဆုံးသူအရေးအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီညတိဆိုရင်ပိုးတွေ့သူစုစုပေါင်း 43,900 နီးပါးဆေးရုံဆင်းသူ 38,600 နီးပါးနဲ့သိဆုံးသူပေါင်း 16,000 ကျော်ရှိနေပြီဖြစ်ပါတယ်။စစ်ကောင်စီကကိုဗစ် -19 ရောဂါဟာကာကွယ်ဆေးတွေထိုးပေးနေလာမှာစက်တင်ဘာလ14ရက်နေ့ထိဆိုရင်လူရေစုစုပေါင်းငါးတန်းနီးပါးကိုကာကွယ်ဆေးထိုးပေးပြီးသွားပြီလို့ကျမ၏တင်းငါထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကူးစက်မှုထိ ंछ ုပ်ရေးအတွက်ဆိုပြီးပုဂ္ဂလိကကျောင်းနေတဲ့ဖုံးတော်ကြီးတင်ပညာရေးကျောင်းနေအပါအဝင်အချိန်ကပညာကျောင်းနေအလုံးကိုစက်တင်ဘာ13ရက်နေ့ကနေ24ရက်နေ့ထိတင်းနှစ်ပတ်ကြာဆက်ပြီးပိတ်ထားမယ်ကျောင်းနေစစ်ကောင်စီကကြေညာထားပါတယ်။ဘလို့အဖဲအိမ်ကြီးမထွက်ညွန်ကြားချက်တွေထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ်။